အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာရှိတဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့အခြေစိုက်စခန်းအနီးမှာဗုဒ္ဓနေ့ကပြစ်ခတ်မှုဖြစ်သွားခဲ့တာမှာအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အမေရိကန်အရသားတဦးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒါ့အပြင်တခြားအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အရသားနှစ်ဦးလည်းထိခိုက်ဒဏ်ရာရသွားကြောင်းဒဏ်ရာရသူတွေဟာစိုးရိမ်ရတဲ့အခြေအနေမှာမရှိကြောင်းတရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်စစ်တပ်ဝတ်စုံဝတ်ဆင်ထားတဲ့တင်နတ်သမားကိုတော့နိုင်ငံတကာတပ်ဖွဲ့တွေကပြန်လည်ပြစ်ခတ်တာမှာနေရာတွင်ပွဲချင်းပြီးသေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးထိခိုက်ဒဏ်ရာရသူတွေဟာအာဖဂန်လူမျိုးရေးအဖွဲ့ဝင်တွေကိုနေတိုးတပ်ဖွဲ့ကိုစားတင်နန်းပို့ချတာအကြံဉာဏ်နဲ့အကူအညီပေးတာတွေလှုပ်ဆောင်နေသူတွေဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောကြလိုက်ပြီးပြစ်ခတ်မှုဖြစ်ပေါ်တဲ့အသေးစိတ်အခြေအနေတွေသိရှိနိုင်ဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်